အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကိုပြန်ပြီးဖွင့်ထမှုစ조사နေတယ်လို့ကာတာနိုင်ငံချိုင်းဝန်ကြီးကအကြံပေးနေမှာပြောပါတယ်ဒါပေမဲ့လေကြောင်းလိုင်းတွေပြန်တန်းထိုင်တဲ့အချိန်တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလေဆိပ်ပြန်ဖွင့်ရေးအတွက်အကူအညီပေးဖို့ကာတာနဲ့တူရကီကနည်းပညာချွမ်းကျင်သူတွေဗုဒ္ဓဘူးတွေကကာဘူးကိုလေရင်နဲ့သွားခဲ့ကြတာပါဒီလေဆိပ်ဟာအာဖဂန်နိုင်ငံတွင်းကထွက်ခွာခြင်းသူတွေအတွက်ရောအာဖဂန်နိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေရအောင်ပေးဖို့အရေးအတွက်ပါတိတ်ကိုအရေးပါနေတာပါဒီလေဆိပ်တက်နေတဲ့အမြန်ပြန်လဲပတ်ဖို့လုပ်နိုင်မယ်လို့မျှော်လင့်နေစေဖြစ်ကြောင်းကာတာနိုင်ငံချိုင်းဝန်ကြီးရှိတ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်ဇာနီကပြောပါတယ်။ဒါပြင်အာဖဂန်ပြည်သူတွေလွတ်လွတ်လပ်လပ်သွားလာခွင့်နဲ့လုံခြုံစိတ်ချစွာသွားနိုင်အောင်လုပ်ပေးမယ်ဆိုတဲ့ကတိကိုတာလီဘန်တွေတီးဖို့လိုတယ်လို့လည်းပြောပါတယ်။ကာတာဟာတာလီဘန်တွေနဲ့အနီးကဆက်ဆံရှိတဲ့ပြင်အာဖဂန်နိုင်ငံတဲကတောင်းနေချေတဲ့သူတွေအမေရိကန်တွေကယ်ထုတ်တဲ့နေရာမှာလည်းအရေးပါတဲ့ကဏ္ဍကနေပါဝင်နေသူပါ။ကာဘူးကိုဒင်းတွေပြန်ပြေးဆွဲနိုင်မှုကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆက်ဆွေးနွေးနေတယ်လို့လည်းကာတာကာဝေးဝန်ကြီးကပြောပါတယ်။တူရကီနိုင်ငံသားဝန်ကြီးကလည်းလေဆိပ်အတွင်းရောအပြင်အတွက်ပါလုံခြုံရေးကိုထိတ်တန့်ဦးစားပေးထားတယ်လို့ပြောပါတယ်။